မြန်မာနိုင်ငံမှာမကြခင်ကြာရောက်တော့မယ့်နှစ်တစ်ကူးတစ်ကြိမ်အချိန်အခါအတွက်နေရက်ပြန်လာကြတဲ့ထိုင်းရောက်မြန်မာအလို့သမားတွေအနေနဲ့တဖက်နယ်စပ်မှာစီးပွားရေးအမျက်ထုတ်တာတွေကိုသတိထားသင့်တယ်လို့လို့သမားရေးဆောင်ရွက်သူတွေကသတိပေးလိုက်ပါတယ်။မြန်မာအလို့သမားတွေဟာဒီနေရက်ပြန်တဲ့အခါမှာဗီဇာကြေးပေးစရာမလိုဘဲနဲ့ပြန်ခွင့်ကိုထိုင်းဆိုရကဒီကာလအတွင်းခွင့်ပေးခဲ့တာကြောင့်ဒီအလုတ်သမားရေးလုပ်နေတဲ့ဒီထောင်ပေါင်းများစွာဟာမြန်မာနိုင်ငံကိုနီးလန်းမျိုးစုံနဲ့ပြန်နေကြပြီဖြစ်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောင်မအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာတကြံပြန်မဲ့အလုတ်သမားတွေနဲ့ပတ်သက်လို့ဗီဇာအထွက်တုန်းအတွက်ငွေကုန်ကျစရာမလိုဘဲနေရက်ပြန်ခွင့်ကိုထိုင်းအစိုးရကခွင့်ပြုပေးခဲ့တာပါ။ဒီအတွက်ပထမဆုံးနေ့မှာတော့အလုတ်သမား9000လောက်ပြန်ရပြီးဧပြီလ6ရက်နေ့နဲ့9ရက်နေ့တွေမှာတော့အလုတ်သမားတွေတောင်းကနန်းနဲ့ပြန်နေကြပါတယ်။နေရက်ပြန်မြန်မာလူသမားတူဦးကတော့အလို့ရှင်တချို့ဟာအဲ့ဒီလောက်ထိ25ရက်ကြာထိခွင့်မပေးတာတွေလည်းရှိနေတယ်လို့ပြောပြပါဗျာ
9ရက်ကနေ30ရက်လောက်တွေကတော့ရတဲ့လူလည်းရမရတော့ဘူးသူတို့အလဲကားဆိုလို့ဆိုလို့ရှင်သူတို့ပြေးတဲ့ရက်ရမပြေးကြပြန်လာဟုတ်ပါဘူးသုံးကြည့်ထူပါလို့ရှင်တိုက်တဲ့ချိန်ပြန်လာ
နေဆက်တွေကိုဖြတ်ပြီးနေရက်ပြန်ရသူတွေအနေနဲ့ခိုင်းကနေအထွက်မှာဗီဇာတုံးထုကဟာဘတ်ငွေ1000လောက်ကုန်ကြပြီမဲ့ပွဲစားတွေနဲ့လုပ်မယ်ဆိုရင်တော့ဘတ်ငွေ1600လောက်ထိကုန်ကြနေတာပါအခုတကြံမှာတော့25ရက်အတွင်းပြန်မယ်ဆိုရင်ဗီဇာကြေးကအခမဲ့ဖြစ်တာကြောင့်အလို့သမားတွေနေရက်ပြန်နေကြတာဖြစ်တယ်လို့လည်းမဲဆောက်အခြေစိုက်မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကဆိုပါတယ်
။ထိုင်းတော်ဝင်လူဝင်မှုကြေးကြေးဌာနကနေပြီးတော့ဧပြီလ9ရက်နေ့ကနေဧပြီလ30ရက်နေ့ထိ25ရက်တာဗီဇာအခမဲ့ဝင်ဆောင်မှုပေါ့နော်။အဲမြန်မာလူသမားတွေဧပြီလ9ရက်နေ့ကနေပြီးတော့တပွဲပွဲပြန်နေကြတာဒီနေ့သူရေးထွက်များတ
ယ်မြန်မာလူသမားတွေချစ်ချေတရားပေါ်ကနေတောင်းကနဲ့နဲ့နေရပြန်နေကြတယ်လို့တရားမဝင်လာကြသူတွေနိုင်ငံကုလက်မှတ်မရှိသူတွေကတော့တရားအောက်မှာရှိတဲ့ဂိတ်တွေကိုဖျက်ပြီးခလီလန်းတွေကနေထောင်ကနန်းလောက်ပြန်နေကြသူတွေလည်းရှိပါတယ်ထိုင်းမြန်မာနယ်စပ်မှာတော့နာမည်အမျိုးမျိုးတက်ထားတဲ့ကုမ္ပဏီတွေပွဲစားရုံးငန်းတွေကတော့ဝန်ဆောင်မှုတွေပေးမယ်ဆိုပြီးမသိနားမလည်တဲ့မြန်မာလူသမားတွေထံကနေငွေတောင်းခံနေတာတွေလည်းရှိနေပါတယ်ဒါအပြင်မြဝတီမြို့ဘက်မှာတော့နေရပြန်မြန်မာတွေကထိုင်းဘက်ငွေကနေမြန်မာကျပ်ငွေလဲလှယ်တဲ့အခါမှာဈေးဆိုင်တချို့ကငွေကြေးအပြည့်မပေးဘဲနေလည်မှုတွေလည်းရှိနေတာပါဘန်ကောက်ပြန်အလုပ်သမားတွေအနေနဲ့ပွဲစားတွေလူလိန်တွေရဲ့ဤမျိုးမျိုးကိုတုံးပြီးနေလည်မှုတွေမခံရအောင်မြန်မာရွှေပြောင်းရေးလှုပ်ဆောင်နေသူတွေကသတိပေးမှုတွေပညာပေးမှုတွေလည်းလှုပ်ဆောင်နေပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်